ကချင်ပြည်နယ်ကိုတိကျလွတ်လပ်တဲ့နိုင်ငံတော်တည်ထောင်မယ်လို့ပြပအခြေဆိုင်ကချင်အမျိုးသားအစည်းအရုံး KNO ကကူးဆောင်ကျင်းပခဲ့တဲ့ကချင်လူမျိုးများရဲ့အမျိုးသားညီလာခံကနေပြီးတော့ဆုံးဖြတ်ခဲ့ပါတယ်။နိုင်ငံတည်ထောင်နိုင်ဖို့အတွက်လည်းငြိမ်းချမ်းတဲ့အနေနဲ့ဆွေးနွေးဆောင်ရွက်သွားမယ်လို့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုကချင်တိုင်းရင်းသားအားလုံးလက်ခံသဘောတူကြပါသလား။ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပြည်ရင်းကချင်နိုင်ငံရေးပါတီရဲ့သဘောထားတွေကိုရန်ကုန်က VOA သတင်းတောက်ကိုမိုးစောစုံစမ်းတင်ပြထားပါတယ်။
ဟုတ်ကဲ့ကချင်လူမျိုးများရဲ့အမျိုးသားညီလာခံကိုဒီလ10ရက်နေ့ကနေ14ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့ပြီးပြည်ရင်းပြည်ပမှာရှိတဲ့ကချင်မျိုးသားအဖွဲ့အစည်းတွေကခေါင်းဆောင်တွေဘာသာရေးနိုင်ငံရေးလူမှုရေးယဉ်ကျေးမှုအဖွဲ့အစည်းအသီးသီးကခေါင်းဆောင်220တက်ရောက်ခဲ့ပြီးတရားလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့ဆုံးဖြတ်ခဲ့ကြောင်းညီလာခံအပြီးမှာသတင်းထုတ်ပြန်ထားပါတယ်ဒီညီလာခံကချမှတ်တဲ့တရားလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့ဆိုတာဟာလက်ရှိကချင်ပြည်နယ်ကလူမျိုးအလုံးအတွက်ရည်ရွယ်တာဖြစ်ကြောင်းညီလာခံဖြစ်ပျော်ရေးကော်မတီဝင်တဦးဖြစ်တဲ့ဦးနော်လတ်ကအခုလိုပြောပါတယ်
။ကချင်နိုင်ငံတို့ပြောတဲ့အနေအားမှာကျွန်တော်တို့ဒီမျိုးလေးကိုပြောချင်မဟုတ်ဘူး။ကချင်ပြည်နယ်အတွင်းမှာမြို့ဒီနိုင်ထိုင်တဲ့တခြားသောညီနောင်တိုင်းရင်းသားတွေအားလုံးလည်းပါဝင်တဲ့ဟာကိုပြောချင်ဖြစ်တယ်။ကျွန်တော်တို့ဒီလူတွေတစ်နေ့တစ်ခါဒုက္ခဆင်းရဲခံစားရတယ်။ဖြစ်ပြဒုက္ခတွေလည်းတစ်နေ့တစ်ခါများလာတယ်။အဲ့ဒီနေရာမှာတတိယနေ့လည်းအချင်းပြည်သူပြည်သားတွေအတွက်ဆာနာထောက်ထားတဲ့ဟာတွေဒီကူညီတဲ့ဟာတွေမရှိဘူးပြီးတော့ထိုးစစ်တဲ့လုပ်နေတယ်ဆွေးနွေးတဲ့နေရာမှာလည်းတိကျပြတ်သားတဲ့ဟာကတိအေးတဲ့ဟာတွေလည်းမရှိဘူးအဲ့ဒါကြောင့်မို့ဒီအစီအွေတက်ရောက်တဲ့အချင်းတမျိုးသားလုံးအနေနဲ့ဒီလိုအခြေအနေဆိုရင်ကျွန်တော်တို့တိကျအချင်းနိုင်ငံဘက်ပဲတည်ထောင်ရင်ကောင်းမယ်ဆိုပြီးမှတို့သဘောတူဆုံးဖြတ်ခဲ့ကြတာ
ဒီဆုံးဖြတ်ချက်ကိုဆွေးနွေးဖြေရှာသွားမှာဖြစ်ကြောင်းလည်းဦးနော်လတ်ကဆက်ပြောပါတယ်။ဒီဆုံးဖြတ်ချက်အပေါ်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့သဘောထားနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ်
။ KIO ကကျွန်တော်တို့ကချင်တမျိုးလုံးအတွက်ကတော့ကျွန်တော်တို့အတွက်အဓိကအဖွဲ့အစည်းဖြစ်တယ်။ဒီပဲနိုင်ငံရေးရောစီးရေးရရောဒီပဲဦးဆောင်နေတဲ့အဖွဲ့အစည်းဖြစ်တယ်။ဒါမှမဟုတ်ကျွန်တော်တို့ကချင်လူထုအနေနဲ့ကျွန်တော်တို့ရဲ့ဖြစ်ချင်တဲ့စန္ဒကိုသဘောထားထုတ်ပြန်ခြင်းပဲဖြစ်တယ်။သူတို့ဘက်ကသဘောထားတော့မရှိဘူးခင်ဗျ။
ကချင်မျိုးသားညီလာခံကိုကချင်မျိုးသားအစည်းအရုံး KNO ကကမကထပြုလုပ်ခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်ဟာပြည်ရင်းပါတီတွေရဲ့မူဝါဒနဲ့ကွဲပြားကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ
်ဒီ KNO ကပြည်ပမှာခြေစိုက်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်တကယ်လို့လည်းလက်မတူဘူးရဲ့သူနိုင်ငံတော်ကဒုံဝလူလိုက်ရေးပေါ့ကျွန်တော်မျိုးပေါ်မှာပါတီပြည်ထောင်တဲ့ပါတီရဲ့ policy နဲ့ဟာနဲ့ကွဲကြတာပေါ့ဒီမှာအစည်းအဝေးတန်းတော်နေ့ဒီမှာအနာပိုင်နေပေါ့ဗျာအညနေစီစီနိုင်ပြတ်တာကိုနိုင်ရင်းဖြစ်ရှိပြီးတော့မှအဲဒီမှာတဲ့ဆက်ရည်ဒီဆောက်ဒီဆောက်စုဒီဆောက်ရေလမ်းကြောင်းမှာဆက်ဆောင်နေတာဖြစ်တ
ဲ့ကချင်မျိုးသားညီလာခံရဲ့ထုတ်ပြန်ချက်ကလေမြမပြည်နိုင်ငံရေးအပေါ်မှာတည်ရောက်နိုင်မဲ့အခြေအနေကိုလည်းဒေါက်တာတူးကြာကအခုလိုသုံးသပ်ပြောဆိုပါတယ
်ဒီမှာတိုင်းတာတဲ့အလုံးအကုန်ဒီမှာတဲ့ဆက်ရည်ဒီဆောက်စုဒီဆောက်ရေလမ်းကြောင်းပေါ်မှာဆက်ဆောင်နေတာပဲနိုင်ငံရေးပြန်တဲ့နေ့ဖြစ်ရှိမယ်အဲ့တော့ဆုံးမှာတော့ဒါစစ်မှန်တဲ့ဖက်တဲ့ဒီတော်စုဒီဆောင်နိုင်ရေးပေါ့အဲသူ့တာဝန်ရေးသူ့ဘလက်ခံပြီးတော့မှခွင့်ပြုရေးမှုနဲ့ဒါလုပ်နေတာပဲ။ဒါကြောင့်မလို့ဒီဟာဟိုဘက်ကသုတ်ကြတဲ့ဟာတပါအများကြီးပြည့်ရဲနိုင်တယ်၊စက်စီတက်ရောက်နိုင်တယ်ဆိုတာမျိုးတော့ကျွန်တော်မပြေဘူးဗျ။
ညီလာခံရဲ့ကြီးညာချက်မှာတော့ကချင်လူမျိုးတွေရဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့အတွေ့အခေါ်တွေဟာညီလာခံဆုံးဖြတ်ချက်တွေနဲ့တူညီမှုရှိအောင်ပြည်သူတွေကိုစီးအောင်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။